Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2014ခုနှစ်စက်တဘာလ20ရက်နေ့စနေနေ့ညနေပိုင်းစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ71.25 MHz ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျမကတင်ကြီးထိုက်ပါ
ကျွန်တော်တော့အအောင်ပါဒီကနေ့ညနေဘက်ထူးခြားတဲ့သတင်းတွေကတော့ IS စစ်သည်ကြရီအီရတ်နိုင်ငံမှာဖမ်းဆီးသွားတဲ့တူရကီနိုင်ငံသား49ယောက်ကိုပြန်လွှတ်ပေးလိုက်တာနောက်အပြစ်ခတ်ရစေးအတွက်ဂျာဂန်နေမီထားဖို့ယူကရိန်းအစိုးရနဲ့တပုံတွေကြားသဘောတူညီမှုရခဲ့တာဒီအကြောင်းထိတ်တန့်ရောက်သတင်းတွေကိုမဲအေးတန်နာကျော်နဲ့အတူတင်ဆက်ပေးမှာပါမတင်ကြီ
းအောက်ပါပါရှင်ဥပဒေပြူရေးမှာပွင့်လင်းမြင်သာမှုအတော်လေးကိုအားနည်းနေတယ်လို့လွှတ်တော်အမှတ်တွေကဘာကြောင့်ပြောကြတာပါလဲ
လူတို့ရဲ့တောင်းရှိရတော့လူတို့ဘောပေါ့တွေပညာပေးတဲ့စီစဉ်နေနိုင်လို့ပါလဲလွှတ်တော်အမှတ်တွေကအခုပေါ့နော်လူဘုံဖွဲ့စည်းတွေကလူတို့ပါဝင်တဲ့အရေးကြီးချောင်းကိုလူတို့ကိုရှင်းပြဖို့
လွှတ်တော်အမှတ်ထောက်ထားအိမ်မောင်ပြောပြခဲ့တာပါအပြည့်စုံကိုတော့ဒီသတင်းတွေကြီးညာပြီးမှအရင်ဆုံးတင်ပြပေးပါမယ်ရှင်ဒီနောက်မှာတော့ Master Sport ဖနက်ဆက်ယုံအလုတ်သမားတွေကိုရော်ကြီးပေးဖို့အတွက်ဆက်ယုံကိုချိတ်ပိတ်ပြီးတင်တာခေါ်တော့မယ်ဆိုတဲ့အကြောင်းနောက်မလေးရှားနိုင်ငံမှာတော့ဒီမိုကရေစီရေးတက်ကြွလှုပ်ရှားသူတွေကိုကိုလိုနီခေတ်ဥပဒေတွေအသုံးပြုချိုးနှိမ်နေတဲ့အပေါ်မှာဝေဖန်မှုတွေကိုလည်းစူးစီးတင်ပြပေးဖို့ရှိပါတယ်ရှင်ဒါရီမတိုင်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့မအေးတန်နာကျော်တို့ကကြီးညာပေးကြပါအောင်ရှင်
IS စစ်သည်ကြော်ရီပြီးခဲ့တဲ့ဇွန်လတုန်းကအီရတ်နိုင်ငံတွင်ဖမ်းဆီးသွားခဲ့တဲ့တူရကီနိုင်ငံသား49ယောက်အခုအခါမှာပြန်လွတ်မြောက်လာပြီလို့တူရကီဝန်ကြီးချုပ်ကပြောပါရယ်ဝန်ကြီးချုပ်အာမက်ဒေါ်ဗူဒါဂလူးကတရားခံတွေအားလုံးစနေနေ့အစောပိုင်းမှာဘေးကင်းစွာနဲ့တူရကီကိုပြန်ရောက်လာတဲ့အကြောင်းပြောပါရယ်တပ်တမန်တွေစစ်သားတွေနဲ့ကလေးတွေကိုအီရတ်နိုင်ငံမိုဇူးမျိုးကကောင်စစ်ဝင်ရုံးကနေဖမ်းဆီးခေါ်ဆောင်သွားခဲ့တာပါမိုဇူးအပါဝင်အီရတ်နဲ့ဆီးရီးယားနိုင်ငံတွေကနေရာတချို့ကို IS စစ်သည်ကြော်တွေကတိမ့်ပိုက်ထားခဲ့ပါတယ်ဒီဒဇာကန်တွေလွတ်မြောက်ဖို့ငွေပေးခဲ့သလားဒါမှမဟုတ်ဘလို့လွတ်မြောက်ခဲ့လဲဆိုတာကိုတော့ကိုယ်ကိုယ်ပြောင်းပြောင်းမသိရသေးပါဘူးဖမ်းဆီးခံထားတဲ့တူရကီနိုင်ငံသားတွေလည်းရှိခဲ့တာကြောင့် NATO အဖွဲ့ဝင်ဖြစ်တဲ့တူရကီဟာ IS စစ်သည်ကြော်တွေကိုချိန်မုန်းတဲ့နေရာမှာမဟာမိတ်တွေနဲ့ပူးပေါင်းဖို့တွန်းဆုတ်နေခဲ့ပါတယ်။အခုလိုလွတ်မြောက်မှုဟာအမေရိကန်သတင်းတောင်2ဦး၊ဗြိတိန်နိုင်ငံသား2ဦးအသက်ခံရတာနည်းနည်းတော့စန့်ကျင်ဘက်ဖြစ်နေတာပါ။ဝန်ကြီးချုပ်ဒါဗူဒါဂလူးကတူရကီထောက်လန်းရေးရဲ့နီးပရီယေတွေနဲ့အခုလိုတရားခံတွေလွတ်မြောက်လာတာဖြစ်တယ်လို့ပြောပေမဲ့အသေးစိတ်ကိုတော့ပြောမသွားပါဘူး။ဇွန်လ6ရက်နေ့တုန်းကလည်းအီရတ်နိုင်ငံအတွင်းဖမ်းဆီးခံခဲ့ရတဲ့ထရက်ကာမောင်းသမား32ယောက်ဟာတလအကြာမှာပြန်လွတ်မြောက်လာခဲ့ပူပါတယ
်။ Israel အီရန်နိုင်ငံရဲ့ Levant Data ကအစ္စလာမ်ရဲ့စစ်သွေးကြွတွေကိုဖြိုခွင်းဖျက်ဆီးမဲ့မဟာဗျူဟာမှာမိတ်ဆွေနဲ့မဟာမိတ်တွေကိုအမေရိကန်ပြည်ထောင်စုကအဆက်ပြီးတော့ဥဆောင်သွားမယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောကြားသွားပါရီ။အဲ့ဒီစစ်သွေးကြွတွေဟာအီရတ်အစီးရီးယားနဲ့အရှေ့အလယ်ပိုင်းဒေသအကျယ်ကျယ်ပြန့်ပြန့်ကိုအနေရဖြစ်နေစေတယ်လို့သမ္မတအိုဘားမားကသူ့ရဲ့သတင်းပတ်စင်မိန့်ခွန်းမှာပြောသွားတာပါ။သူတို့ကိုဒီတိုင်းလွှတ်ထားလိုက်ရင်အမေရိကန်ပြည်ထောင်စုအတွက်အနေရပိုကြီးလာမယ်လို့သမ္မတကပြောပါရီ။စီးရီးယားနိုင်ငံမှာIsrael Islamic စစ်သွေးကြွတွေကိုတိုက်ခိုက်ဖို့အတိုက်ခံတိုက်ခိုက်ရေးသမားတွေကို American တပ်ဖွဲ့တွေကလေ့ကျင့်သင်ကြားပေးအောင်လို့ American အထက်နဲ့အောက်လွှတ်တော်နှစ်ရက်ရဲ့ပါတီနှစ်ခုလုံးကဥပဒေပြုအမတ်တွေကခွင့်ပြုလိုက်တာဟာဒီပြဿနာကြီးကိုရင်ဆိုင်ဖို့အတွက် American တွေဘလောက်တောင်မှငြင်းညွတ်မှုရှိလဲဆိုတာကိုကမ္ဘာကိုထင်ထင်ရှားရှားပြသလိုက်တာပဲလို့ American သမ္မတကပြောပါရီအီရတ်ဒါမှမဟုတ်ဆီးရီးယားကိုဝင်ပြီးတော့တိုက်ခိုက်ဖို့အမေရိကန်တပ်ဖွဲ့တွေကိုဆေလွတ်မှာမဟုတ်ပေမဲ့အမေရိကန်ရဲ့အရင်းအမြစ်နဲ့အစွမ်းအားတွေကိုအသုံးချပြီးတော့မိဖက်နိုင်ငံတွေသူတို့စွမ်းရည်နဲ့သူတို့နိုင်ငံရဲ့အနာဂတ်ကိုလုံခြုံအောင်လို့စောင့်ရှောက်ဖို့ကူညီမယ်လို့သမ္မတအိုဘားမားကပဲပြောပါတယ်။ဒီတိုက်ပွဲကအမေရိကန်နဲ့အိုက်ဇယ်ရဲ့တိုက်ပွဲမဟုတ်ပါဘူး။ဒီဒေသတစ်ခုလုံးနဲ့အိုက်ဇယ်ရဲ့စစ်ပွဲတစ်ကမ္ဘာလုံးနဲ့အိုက်ဇယ်ရဲ့စစ်ပွဲဖြစ်ပါတယ်လို့သမ္မတကပြောကြားသွားပါတယ်။နောက်တီးကြဖြစ်ရတဲ့ခုမှာတော့တောက်ကြနဲ့အညာပိုင်းမှာအမျိုးသားတို့ကအမေရိကန်အိမ်ပြူတော်ခြံစည်းရိုးကိုကြော်တက်ပြီးတော့သူ့ကိုမတားနိုင်ခင်မှာပဲအိမ်ပြူတော်အဆောက်အုံတွေကိုဝင်ပြေးခဲ့ပါတယ်။အဲ့ဒီအချိန်မှာတော့သမ္မတအိုဘားမားနဲ့မိသားစုအိမ်ပြူတော်မှာရှိမနေပေမဲ့တခြားဝန်ထမ်းတွေကိုရုတ်တရက်နေရာရွှေ့ပြောင်းခဲ့ရပါတယ်။ခြံစည်းရိုးကြော်ဝင်သူကတော့ Texas ပြည်နယ်ကဖြစ်ပြီးတော့သူ့မှာဘာလက်နဲ့မှပါမလာပါဘူးရှင်။
ရုရှားလိုလာတဲ့ယူကရိန်းခွဲထွက်ရေးသမားတွေနဲ့ယူကရိန်းအစိုးရတပ်ဖွဲ့တွေကြားဂျာဂန်နေမီထားရှိဖို့ယူကရိန်းငြိမ်းချမ်းရေးဆွေးနွေးပွဲမှာပါဝင်သူတွေကသဘောတူခဲ့ကြပါတယ်။ဆက်ရှိမိုင်အခြေရှိတဲ့ဂျာဂန်နေမီထားရှိဖို့လက်နက်ကြီးအမြောက်တွေကိုပြန်ရွှေ့ဖို့ကိုလည်းသဘောတူခဲ့ပါတယ်။မင်းစကမြို့မှာကျင်းပခဲ့တဲ့တတိယအကြိမ်ဆွေးနွေးပွဲကိုယူကရိန်းသမ္မတဟောင်းလန်နတ်ကူချမာရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေရဲ့ကိုယ်စားလှယ်တွေနဲ့ ယူကရိန်းဆိုင်ရာရုရှားသံအမတ်မစ်ခေးလ်ဇာရဘော့ဖ်အပါအဝင်ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးကော်မတီကကိုယ်စားလှယ်တွေတက်ရောက်ခဲ့ပါတယ်။ဒီလအစောပိုင်းကတွေ့ဆုံမှုအတွင်းမှာယူကရိန်းကိုယ်စားလှယ်တွေနဲ့တပုံတွေကြားအပြစ်ခတ်ရစေးတွေလိုက်နာအမယ်အချက်ဆက်နှချက်နဲ့ပတ်သက်ပြီးလက်မှတ်ရေးထိုးခဲ့ပါတယ်။စက်တင်ဘာလ5ရက်နေ့မှာစတင်အကျုံးဝင်မဲ့ပြစ်ခတ်ရစေးသဘောတူညီချက်ရရှိခဲ့ပေမဲ့နှစ်ဖက်တပ်ဖွဲ့တွေကြားကြိုးကြားတိုက်ခိုက်မှုတွေတော့ဆက်ရှိနေပါတယ်။တောက်ကြနေတုန်းကတော့ယူကရိန်းနိုင်ငံအရှေ့ပိုင်းမှာပစ်ချခံရတဲ့မလေးရှားလေကြောင်းပိုင်လင်းပစ်ချမှုနဲ့ပတ်သက်လို့နယ်သာလန်ဥဆောင်တဲ့စစ်သည်စစ်ဆေးအဖွဲ့နဲ့ပတ်သက်ပြီးစိုးရင်ကြောင်းရုရှားဘက်ကပြောပါတယ်။ကုလသမဂ္ဂဆိုင်ရာရုရှားသံမတ်ဗစ်တလီချာကင်ကကုလသမဂ္ဂရဲ့အကူအညီနဲ့စုံစမ်းစစ်ဆေးဖို့ပြောပါရယ်ကုလဆိုင်ရာအမေရိကန်သံမတ်ဆမန်သာပါဝါကတော့ရုရှားရဲ့တကယ့်ရည်ရွယ်ချက်ကစုံစမ်းစစ်ဆေးဖို့မဟုတ်ဘဲဒီကိစ္စပေါ်အယုံကြည်ကင်းမဲ့အောင်လုပ်နေရတာဖြစ်တယ်လို့ပြောဆိုပါရယ်ဒီတော့တွင်တတိယအချိန်မြောက်အနေနဲ့ရုရှားထောက်ပံ့ကူညီပစ္စည်းတင်ဆောင်ထားတဲ့ရင်းနှီးတွေယူကရိန်းအရှေ့ပိုင်းကဒေါညန့်စ်မြို့ကိုဝင်ရောက်သွားပါရယ်
အီရန်နိုင်ငံမှာအစ္စလာမစ်စစ်သွေးကြွတွေရဲ့လက်ချက်လို့ပြောတဲ့ဘုံခွဲတိုက်ခိုက်မှုတွေဇက်တိုက်ဖြစ်ပွားခဲ့ပြီးတော့လူဆယ်ကနန်းသေဆုံးခဲ့ရသလိုဘိုက်ဒက်မြို့တော်ကအရှီယာမွတ်စလင်တွေအများစုနေထိုင်တဲ့ကာရာဒက်ခရိုင်ဗလီတစ်ခုနာမှာပောက်ကွဲမှုဖြစ်ပွားပြီးတော့လူ၉ဦးသေဆုံးခဲ့ရပါတယ်မျိုးတော်ရဲ့စင်ကြေပုံရက်ွက်တွေမှာလဲကာဗွန်ကွဲမှုနှစ်ခုဖြစ်ပြီးတော့နောက်ထပ်လူ၉ဦးသေဆုံးခဲ့ရတာပါနိုင်ငံမြောက်ပိုင်းကာခေမြို့မှာတော့မော်တော်ဆိုင်ကယ်မှာတက်ဆင်ထားတဲ့ပုံပေါက်လို့လူ၈ဦးထပ်သေဆုံးပြီးတော့သေဆုံးသူအရေအတွက်ကပုံများသွားခဲ့ရပါသည်အဲ့မတိုင်ခင်ကြာသပတေးနေ့ကတော့မျိုးတော်ရဲ့ရှီယာမွတ်စလင်အများစုနေထိုင်တဲ့ရက်ွက်တွေမှာဘုံတွေပေါက်ပြီးတော့လူ30နီးပါးသေဆုံးခဲ့ရပါသေးတယ်နိုင်ငံမြောက်ပိုင်းကဒေသတချို့ကိုတင်ထားတဲ့ IS Islamic စစ်သွေးကြွတွေကိုအစိုးရတပ်ဖွဲ့တွေပြန်ပြီးတော့တိုက်ထုတ်နေတဲ့အချိန်မှာပဲအီရတ်ရဲ့အသစ်ခတ်အပ်ထားတဲ့အစိုးရအဖွဲ့အစည်းတွေလည်းနိုင်ငံမှာအခြေအနေပိုဆိုးလာတဲ့လုံခြုံရေးပြဿနာနဲ့ကြုံတွေ့နေရတာဖြစ်ပါတယ်ရှင်
UAB ကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်စကော့လန်ဆိုင်ရာဝန်ကြီး Alex Selmon ကစကော့တလန်အနေနဲ့ဗြိတိန်နိုင်ငံကနေခွဲထွက်မယ်ဆိုတဲ့အဆိုရှုံးနေသွားခဲ့တဲ့အတွက်သူနှုတ်ထွက်ပေးမယ်အကြောင်းပြောပါတယ်။နှစ်ပေါင်း300ကျော်အတူနေထိုင်လာခဲ့ပြီးတဲ့နောက်ဗြိတိန်နိုင်ငံကနေစကော့တလန်တီးခြားခွဲထွက်ဖို့လူမှုဆန္ဒခံယူပွဲကျင်းပခဲ့ရမှာ55ရာခိုင်နှုန်းကဗြိတိန်နဲ့အတူဆက်နေဖို့မဲပေးခဲ့ကြတာဖြစ်ပါတယ်။ဗြိတိန်နိုင်ငံတွင်ဆက်နေဖို့စကော့တလန်နေသားတွေကအခုလိုမဲခွဲဆုံးဖြတ်လိုက်တဲ့အပေါ်ဗြိတိန်နိုင်ငံသားအများစုအပြင်တခြားနိုင်ငံအတော်များများကလည်းစိတ်သက်သာရာရခဲ့ပါတယ်ဒီမိုကရေစီစနစ်ကိုခွန်အားအပြည့်အဝနဲ့ကျင့်သုံးခဲ့ကြတဲ့စကော့တလန်နေသားတွေကိုအမေရိကန်သမ္မတဘရိုက်အိုဘားမားကတောက်ချာနေမှာချီးကျူးစကားပြောကြားလိုက်ပါတယ်ပြင်းထန်တဲ့ဆွေးနွေးညှဉ်းပန်းမှုတွေငြိမ်းချမ်းစွာအခြေတင်ပြောဆိုမှုတွေကစကော့တလန်အနေနဲ့ဗြိတိန်အတွက်သာမကပဲကမ္ဘာဒီမိုကရေစီစနစ်ကြီးကိုပါအကြီးအကျယ်အထောက်အကူပြုလိုက်တာဖြစ်တယ်လို့သမ္မတအိုဘားမားကပြောဆိုခဲ့ပါတယ်
အာဖဂန်နစ္စတန်နိုင်ငံမှာဇွန်လ14ရက်နေ့ရွေးကောက်ပွဲရဲ့မဲတွေကိုစစ်ဆေးတာပြီးသွားပြီးမနေ့ပြန်တင်းငွေနေမှာရလက်တွေကိုကြေညာပေးမယ်လို့အာဖဂန်ရွေးကောက်ပွဲအရာရှိတွေကပြောပါတယ်ဒီလိုကြေညာပေးလိုက်ရင်တော့9လကျော်ကြာခဲ့ပြီဖြစ်တဲ့ရွေးကောက်ပွဲလုပ်ငန်းစဉ်အဆုံးသတ်သွားမှာဖြစ်ပါတယ်သမရနေရာကိုရှင်ပြိုင်သူအဗ်ဒူလာနဲ့အာစရက်ဖ်ဂါနီအာမက်ဇိုင်းတို့နှစ်ယောက်လုံးကသူတို့အနိုင်ရပါတယ်လို့ပြောနေတာပါသူတို့ကသမရနဲ့အမှုဆောင်အရာရှိယုံတစ်ကြတာဝန်တွေခွဲဝေပေးမဲ့အာနာဝေးမြရေးသဘောတူညီမှုအတွက်လည်းညှိနှိုင်းနေကြပါတယ်။အပြည်လကကျင်းပခဲ့တဲ့ပနာမရွေးကောက်ပွဲမှာတော့မစ္စတာအဗ်ဒူလာကမဲအများစုအနိုင်ရပေမဲ့လည်းအဲ့ဒီမဲအရေးအတွက်ကသူတူဦးတဲ့အနိုင်ရဖို့အတွက်မဲအရေးအတွက်ကိုမပြည့်လို့ဇွန်လမှာဒုတိယအကြော့ရွေးကောက်ပွဲကျင်းပရတာပါ။ဒုတိယအကြော့မှာတော့မစ္စတာဂါနီကအနိုင်ရပေမဲ့မစ္စတာအဗ်ဒူလာကဒီတစ်ခေါက်မဲမတမာမှုတွေကြဲကြဲပြန့်ပြန့်ဖြစ်ခဲ့တယ်ဆိုပြီးတော့ရွေးကောက်ပွဲရလဒ်တွေကိုကန့်ကွက်ခဲ့ပါတယ်ပြီးတော့အမေရိကန်ကလည်းဖိအားပေးလို့ကုလသမဂ္ဂရဲ့အကူအညီနဲ့မဲရီပြန်ရည်တွက်ဖို့အတွက်သမရလောင်းနှစ်ဦးသဘောတူခဲ့ကြပါတယ်။ဒီလိုကြန့်ကြာနေတဲ့အခြေအနေကြောင့်လည်းအာဖဂန်နစ္စတန်နိုင်ငံဟာနိုင်ငံရေးပြည်ပခန့်နဲ့ရင်ဆိုင်နေခဲ့ရပါတယ်ရှင်
။ဒုတိယနေ့မြောက်ဖြစ်3ရက်ကြာ အီဘိုလာရောဂါတွေကိုအစိုးရကလိုက်လံရှာဖွေဖမ်းဆီးမှုတွေပြုလုပ်နေတဲ့အတွက်ဆီယာလီယွန်နိုင်ငံမြို့တော်ဖရီတောင်မြို့ကလမ်းမတွေဟာဒီကနေ့မှလည်းလူသူကင်းမဲ့နေပါတယ်။အီဘိုလာရောဂါပိုးမကူးစက်အောင်ဘလို့ရှောင်ရှားတင့်တယ်ဆိုတာအသိပေးပြောကြားပြီးရောဂါပိုးကူးစက်နေသူဝေဒနာရှင်တွေအနေနဲ့လည်းကုသရေးဌာနတွေကိုလာရောက်ကုသမှုခံယူကြဖို့အတွက်ထောင်နဲ့ချီတဲ့ကျန်းမာရေးဝန်ထမ်းတွေဟာတိတ်တက်ဆင်းလိုက်လံဟောပြောနေကြပါတယ်။သမရအာနက်စ်ဘိုက်ကိုရမန်ကတော့သုံးရက်လုံးအိမ်ထဲမှာပဲနေကြဖို့ပြောပါတယ်အထူးသတိပြုဆောင်ရွက်ကြမယ်ဒီအချိန်မှာအားလုံးသတိရှိရှိနဲ့နေဖို့လိုအပ်တဲ့အကြောင်းလဲသမရကဆိုပါတယ်ဒါပေမဲ့လည်းဒီလိုကင်တွယ်မှုဟာစမ်းတဲ့နဲ့ထိရောက်မှုလည်းမရှိနိုင်ဘူးဆိုပြီးစောင့်ကြည့်လေ့လာသူတွေကဝေဖန်ပါတယ်အခုကမှအီဘိုလာရောဂါနဲ့ပတ်သက်လို့အရေးပေါ်တုံ့ပြန်ကင်တွယ်ဖို့ကုလသမဂ္ဂလက်အောက်ခံမစ်ရှင်အဖွဲ့ UNMEER အဖွဲ့ဟာဂါနာမှာအခြေစိုက်ထားပါတယ်အထူးတွင်းမှုချုပ်ဘန်ကီမွန်ကUNHCR UNMEER အနေနဲ့ယောဂကူးစက်မှုကိုကုသဖို့အောက်ခြေမှာလည်းလှုပ်ဆောင်မှာဖြစ်တဲ့အကြောင်းပြောပါတယ်
။ဖိလစ်ပိုင်နိုင်ငံမှာလူပေါင်းသိန်းပေါင်းများစွာမုန်တိုင်းတံခံခဲ့ရပြီးတော့လူ9ဦးမကလည်းသေဆုံးခဲ့ရပြီးတဲ့နောက်အဲ့ဒီအပူပိုင်းမုန်တိုင်းဟာထိုင်ဝမ်ကျွန်းဘက်ကိုဆက်လက်ရွေ့လျားသွားပြီးဖြစ်ပါတယ်။ဖန်ဝေါမုန်တိုင်းဟာတနအီမိုင်60နှုန်းနဲ့ဖိလစ်ပိုင်နိုင်ငံမြောက်ပိုင်းကိုတောက်ကြာနေကဝင်ရောက်ခဲ့ပြီးတော့အဲ့ဒီဒေသမှာလျှက်စင်မီးတွေပြက်ရေတွေကြီးနဲ့အဆောက်အုံမိုးတွေလန်ထွက်ကုန်ပါတယ်။မနီလာမြို့တော်အနှံ့အပြားမှာရေတွေကြီးလို့လုပ်ငန်းအသွားအလာတွေရပ်ဆိုင်ခဲ့ရပြီးအစိုးရရုံးတွေပိတ်ခဲ့ရသလိုတည်ယူပို့ဆောင်ရေးလုပ်ငန်းတွေလည်းအနှောက်အယှက်ဖြစ်ခဲ့ရပါတယ်။ကျောင်းတွေကိုတော့နှစ်ရက်ဆက်ပိတ်ထားရတာပါ။ဖန်ဝေါမုန်တိုင်းဟာထိုင်ဝမ်ကျွန်းကိုတော့တနင်္ဂနွေနေ့မှာရောက်ရှိမယ်လို့မိုးလေဝသဌာနကခန့်မှန်းထားပါတယ်ရှင
်။စနေနေ့ညနေခင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့မအေးတန်နာကျော်တို့ကြီးညာပေးခဲ့တာပါရှင်။ခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုအရင်ဆုံးပြောပြပေးပါမယ်။လက်ရှိမြန်မာလွှတ်တော်တွင်ကဖွဲ့စည်းပုံအခြေခံဥပဒေအတိုင်းဥပဒေပြုရေးလုံဆောင်ချက်တွေမှာပွင့်လင်းမြင်သာမှုမရှိသလိုပြည်သူလူထုရဲ့ပူးပေါင်းပါဝင်မှုကလည်းအားနည်းနေတယ်လို့လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။မြန်မာလွှတ်တော်တွင်ဘလောက်ပွင့်လင်းမြင်သာမှုရှိခဲ့ပါသလဲဆိုတဲ့ KSSS ကလွှတ်တော်ကိုယ်စားလှယ်တွေရဲ့အတွေ့အကြုံတွေကိုဝေမျှကြတဲ့ကမ္ဘာလုံးဆိုင်ရာဥပဒေပြုရေးပွင့်လင်းမြင်သာမှုရက်သရပဆွေးနွေးပွဲပထမဆုံးနေ့မှာအခုလိုပြောဆိုလိုက်တာပါ။အသေးစိတ်ကိုမတ်စုမွန်ကပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံမှာအယက်သားအစိုးရလက်ထက်ကစတင်ပြီးတော့ကျင်းပခဲ့တဲ့ပထမအကြိမ်ပြည်ထောင်စုလွှတ်တော်ပုံမှန်အစည်းအဝေးတွေကနေစလို့ယနေ့အချိန်ထိလွှတ်တော်တွင်ဥပဒေပြုရေးအုပ်ချုပ်ရေးတရားစီရင်ရေးတွေအတွက်ပြည်သူလွှတ်တော်နဲ့အမျိုးသားလွှတ်တော်ကအဆိုတင်သွင်းမှုတွေအတီးပြုပြဋ္ဌာန်းချက်တွေနောက်လွှတ်တော်တွင်ကကော်မတီကော်မရှင်အသီးသီးရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့လွှတ်တော်ကိုယ်စားလှယ်တွေဥပဒေပညာရှင်တွေရဲ့အထွေထွေတွေကိုဖလှယ်ဆွေးနွေးကြတာဖြစ်ပါတယ်အခုလက်ရှိလွှတ်တော်တွင်လှုပ်ဆောင်ချက်တွေမှာပွင့်လင်းမြင်သာမှုအားနည်းသလိုလွှတ်တော်တွင်ဥပဒေပြုရေးကိစ္စမှာလည်းပြည်သူလူထုရဲ့ပူးပေါင်းပါဝင်မှုသိရှိနားလည်မှုကအားနည်းတယ်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကထောက်ပြပြောဆိုပါတယ
်လူထုရဲ့တာဝန်ရှိတယ်ဆိုတော့လူထုဘိုးပေါ့ဖို့အတွက်ပညာပေးတဲ့စီစဉ်လို့အများကြီးလိုပါတယ်လွှတ်တော်မတ်တွေတင်ကောက်ပေါ့နော်လူထုအဖွဲ့အစည်းတွေကလူထုပါဝင်မှုအရေးကြီးကြောင်းကိုလူထုကိုရှင်းပြပြလို့ပါပဲအဲဒါကြောင့်ပါလီမန်အာကောင်ကိုဒီမိုကရေစီအာကောင်ကိုလူမှုအခြေအနေရဲ့ခံမှမှုနဲ့ကြေပြတ်မှုအရေးကြီးတယ်ဆိုတော့နော်လူတို့ကိုပညာပေးတဲ့အခြေအနေသတ္တုဖက်ကလည်းလိုပါတယ်။ဒါပေမဲ့ပါလီမန်ဆိုတာလူတို့အားလုံးနဲ့လင်းဆက်တဲ့နေရာမှာရှိတယ်လေ။လူတို့လာလေ့လာတာကဆရာလူတို့သွားလာမှုတွေကအကြီးအကျယ်နေရာလေးဖြစ်ကုန်လို့ရတယ်။ဒီအဲ့လိုမျိုးကအစားပေါ့။ပါလီမန်ဝင်းမှာရှိတဲ့ကွန်ပီညာရဲ့ရည်တည်မှုကိုလည်းလူတို့သိကြတယ်လေ။လူတို့ပါဝင်နိုင်တဲ့နော်ကော်မတီမျိုးဖြစ်ဖို့ပေါ့နော်ဆွေးနွေးနိုင်တဲ့ကော်မတီမျိုးဖြစ်ဖို့လို့ရတယ်။အမှုလည်းလည်းရှာပြနိုင်တာမျိုးရှိရပေါ့။ပုံပြီးပွင့်လင်းတဲ့နော်ပါလီမန်နဲ့ပါလီမန်တွင်ကနော်ဒီကော်မတီတွေဖြစ်ပေါ်မှာပေါ့
။လက်ရှိပြည်ထောင်စုအဆင့်တိုင်းဒေသကြီးပြည်နယ်လွှတ်တော်အဆင့်ဆင့်အစိုးတင်သွင်းလာမှုတွေနောက်ဥပဒေပြုရေးပြဋ္ဌာန်းချက်တွေမှာသက်ဆိုင်ရာဝန်ကြီးဌာနတွေရဲ့ဗဟိုချုပ်ကိုင်မှုအားနည်းချက်တွေရှိခဲ့တဲ့အတွက်နောင်ကျင်းပမဲ့လွှတ်တော်အစည်းအဝေးတွေမှာဘလိုမျိုးစနစ်ကျအောင်လုပ်ဆောင်သင့်တယ်လဲဆိုတာကိုလည်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်စနာမင်းကအကြံပြုဆွေးနွေးပါတယ်
ပထမအကြိမ်လွှတ်တော်ဖြစ်တဲ့အတွက်ကျမတို့အားလုံး 100% perfect တော့မဟုတ်ပါဘူးအားနည်းချက်တွေဟလာဟိုလိုအပ်ချက်တွေအများကြီးရှိပါတယ်လွှတ်တော်ထဲမှာဟလာဟိုကျမတို့တချို့ဟာတချို့အရာတွေကိုချုပ်ကိုင်မှုတွေရှိပါတယ်ဟလာဒါတွေကလည်းကျမဟိုဟိုပေါ့နော်အပြည့်အနေနဲ့ပြောရင်လည်းရပါတယ်ဒါပေမဲ့ကျမကတော့ဒီလိုပြောချင်ပါတယ်ဘာလို့လဲဆိုတော့ကျမတို့လွှတ်တော်တက်တန်းကပထမအကြိမ်လွှတ်တော်တက်တန်းဖြစ်တဲ့အတွက်ဒုတိယအကြိမ်ညောင်းလွှတ်တော်တက်တန်းဆိုရင်ပထမအကြိမ်တုန်းကလုတ်ခဲ့တဲ့အမှားတွေဟလာဟိုဒီလိုမျိုးနောက်ပြီးတော့ချုပ်ကိုင်မှုတွေဟာအားလုံးဟာစိုင်းကြီး ီအတွက်ကိုအကျိုးမရှိဘူးဆိုလို့ရှိရင်ဒုတိယကြိမ်လွတ်တော်တက်တန်းမှာဘာတွေပြုပြင်မလဲဆိုတာကိုကျမတို့ပြန်ကြည့်လို့ရပါတယ်တချို့ဟာတွေမှာစိုးရိမ်စိတ်နဲ့ဟလာချုပ်ကိုင်မှုတွေရှိကောင်းလဲရှိနိုင်ပါတယ်ဖြစ်ကောင်းလဲဖြစ်နိုင်ပါတယ်စိုးရိမ်စိတ်နဲ့ဟလာချုပ်ကိုင်ထားတာမျိုးလဲဖြစ်ကောင်းဖြစ်နိုင်ပါတယ်ဟလာကျမတို့လွတ်တော်ဘိုင်းနဲ့အစိုးရဒီအုပ်ချုပ်ရေးအာဏာဘိုင်းနဲ့ကိုနှိမ့်နိုင်ပြီးတော့လုပ်ရတဲ့ကာလတွေမှာဟိုလွတ်တော်ကနေပြီးတော့ဟိုအမှားရေးမရှိအောင်နည်းနည်းပါးပါချုပ်ကိုင်ရတဲ့ကိစ္စမျိုးတွေလည်းရှိတတ်ပါတယ်
လွတ်တော်ပွင့်လင်းမြင်သာရေး2014ဆွေးနွေးပွဲမှာလွတ်လပ်ရေးခေတ်မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီခေတ်နောက်အခုလက်ရှိအယက်သားအစိုးရလက်ထက်ခေတ်ဆက်ဆက်ကလွတ်တော်တွေရဲ့ဥပဒေပြုစနစ်တွေနဲ့ပတ်သက်လို့လွတ်တော်ကိုယ်စားလှယ်တွေဝိုင်းဝန်းဆွေးနွေးကြတာဖြစ်ပါတယ်။ဒါကြောင့်လာမယ့် 2015 ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမယ်လွတ်တော်ကိုယ်စားလှယ်လောင်းတွေအနေနဲ့လည်းလွတ်တော်ရဲ့အဓိကတာဝန်ဟာဘာလဲ။နောက်လွတ်တော်ကိုယ်စားလှယ်တယောက်ရှိသင့်ရှိတိုက်တဲ့အရေးချင်းလွတ်တော်ရင်းကိုဝင်ဖို့ဘာတွေပြင်ဆင်ထားတဲ့လဲဆိုတာဒီကိုလည်းလာရောက်လေ့လာသင့်တယ်လို့ပြည်သူလွတ်တော်ကိုယ်စားလှယ်ဒေါက်ဆန္ဒမင်းကပြောပါတယ်
ခေတ်ဆက်ဆက်ရဲ့လွှတ်တော်တွေပေါ့နော်ဟလာပါလီမန်ခေတ်ကလွှတ်တော်တွေဟလာမဆလာခေတ်ကလွှတ်တော်တွေအာနောက်ပြီးတော့2030ဟလာတော့အချိန်ကနေပြီးတော့အခု2014အချိန်ထိလွှတ်တော်ပေါ့နော်ခေတ်သက်တမ်းကာလအလျောက်ဟလာရွေလန်းလာတဲ့အလျောက်လွှတ်တော်တွေကိုဘယ်လိုကျင်းပါတယ်ဆိုတဲ့ဟာမျိုးနဲ့ဘယ်လိုအတွေ့အကြုံဘယ်လိုအခြေအနေဟာအကောင်းဆုံးအခြေအနေတွေမှာသူတို့ကျင်းပကြတယ်ဆိုတဲ့ဟာကိုဆွေးနွေးကြတာပါအဲ့ဒီလိုပါပဲလွှတ်တော်ရဲ့မှာလက်ရှိအခြေအနေမှာဟလာဥပဒေတွေကိုဘယ်လိုပြုဟိုဘယ်လိုဥပဒေနဲ့ကိစ္စတွေကိုအစဉ်အဆက်ဘယ်လိုလုပ်တယ်ဆိုတဲ့ဟာမျိုးရဲ့နောက်တစ်ခုကပေါ့နော်လွှတ်တော်ကိုယ်စားလှယ်နောက်အရောက်ဖြစ်မယ်ဆိုရင်ဘလို့အရေးချင်းနေရှိရမယ်ဆိုတဲ့ဟာမျိုးတွေကိုအခုနောင်လာမယ့်2015မှာရွေးကောက်ဟိုလွှတ်တော်ကိုယ်စားလှယ်လုပ်ချင်တဲ့လူတွေအတွက်လည်းဘုသူတရရှိအောင်ဟလာလွှတ်တော်ရဲ့ဥပဒေဟလာလွှတ်တော်တွေကိုရောက်တယ်ဆိုလို့ရှိရင်ဘလို့အရေးချင်းမျိုးရှိတဲ့လူတွေဒါလွှတ်တော်တွေကိုရောက်တင်တယ်ဆိုတဲ့အကြောင်းလေးဟလာဒါတွေအားလုံးကိုဒါပထမဦးဆုံးအချိန်ပေါ့နော်ဥက္ကူကြီးတို့ကဦးစီးပြီးကျင်းပပေးတာဖြစ်တဲ့အတွက်ဒါလွှတ်တော်နဲ့ဟလာလွှတ်တော်တွေကိုဝင်ဖို့စိတ်ဝင်စားတဲ့လူတွေအားလုံးအတွက်တော့အကျိုးရှိတဲ့ဟာလေးတစ်ခုပါ
လွတ်တော်နဲ့ဆက်ဆက်တဲ့နယ်ပယ်အသီးသီးကလွတ်တော်ကိုယ်စားလှယ်တွေဥပဒေပညာရှင်တွေနိုင်ငံရေးပါတီအသီးသီးကပုဂ္ဂိုလ်တွေအရက်ဖက်အဖွဲ့စည်းကကိုယ်စားလှယ်တွေနဲ့နိုင်ငံရေးတက်ကြွလှုံ့ရှားသူတွေရဲ့လက်ရှိလွတ်တော်တွင်ပွင့်လင်းမြင်သာမှုအခြေအနေတွေအလားအလာတွေနဲ့ပတ်သက်လို့ခေါင်းစဉ်တွေနဲ့အပိုင်းလိုက်ဆွေးနွေးကြတာဖြစ်ပါတယ်။ပွင့်လင်းမြန်မာရှေ့ဆောင်ရဲ့စီစဉ်မှုနဲ့ပထမဦးဆုံးအကြိမ်ကမ္ဘာလုံးဆိုင်ရာဥပဒေပြုရေးပွင့်လင်းမြင်သာမှုရက်သရက်ပတ်ရဲ့အထိမ်းအမှတ်ပွဲကိုစက်တင်ဘာလ20နဲ့21စနေတနင်္ဂနွေနေ့ရက်ကျင်းပမှာဖြစ်ပြီးတော့လွှတ်တော်အရေးစိတ်ဝင်စားသူပြည်သူတွေလည်းတက်ရောက်ဆွေးနွေးနိုင်တယ်လို့သိရပါတယ်ရှင်
။မဆုံမွန်ပြောပြခဲ့တာပါ။အခုကတော့လအတော်ကြာလစာမရခဲ့တဲ့အလုပ်သမားတွေကိုခွဲဝေပေးဖို့အတွက်ကိုရီးယားပိုင်မာစတာစပို့ဖနက်ဆက်ယုံကိုလီလန်တင်ရောင်းချဖို့ချိတ်ပိတ်လိုက်တဲ့အကြောင်းပြပြပေးမှာပါအလုပ်သမားတွေကိုလစာမပေးဘဲထွက်ပြေးသွားတဲ့ကိုရီးယားပိုင်မာစတာစပို့ဖနက်ဆက်ယုံကိုလီလန်တင်ရောင်းချဖို့အလုပ်သမားဝန်ကြီးဌာနကချိတ်ပိတ်လိုက်ပါပြီခမန်းချေကျပ်သိန်း2000လောက်ရမယ်လို့မှန်းထားပြီးဒီငွေတွေကိုတော့လစာမရကြတဲ့အလုပ်သမား900လို့ကိုခွဲဝေပေးဖို့လဲစီစဉ်နေပါတယ်နားဆင်ကြရအောင်ပါရှင်ဟုတ်ကဲ့ပါရှင်ရန်ကုန်တိုင်းလှိုင်သာယာမြို့နယ်တဲကကိုရီးယားပိုင်မာစတာစပို့ဖနက်ဆက်ယုံကအလုပ်ရှင်ကယာနဲ့ချီတဲ့အလုပ်သမားတွေကိုလစာမပေးဘဲဆက်ယုံကိုထားခဲ့ပြီးတော့ထွက်ပြေးသွားတာပါဒါကြောင့်လုခန့်လစာနင်းနိုင်ရတဲ့အလုပ်သမားတွေကိုခန်းစားခွင့်တွေပေးနိုင်ဖို့အတွက်စက်တမလ19ရက်နေ့မှာဆက်ယုံကိုချိတ်ပိတ်ပြီးလေလံတင်ရောင်းချနိုင်ရေးစတင်ဆောင်ရွက်နေပြီလို့အလုပ်ယုံနဲ့အလုပ်သမားဥပဒေစစ်ဆေးရေးဦးစီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးဝင်းရှိန်ကပြောပါတယ
်ဒီနေ့ကျွန်တော်တို့အိမ်မှာရန်သွားကြတယ်ဘောဆေးရမှာပေါ့နော်။နောက်မှကျွန်တော်ကလူလူနီးရတာကျွန်တော်ကလီလာပြဖို့တင်တာကောင်းမလို့ပြီးတော့ကျွန်တော်တင်တာပြမယ်ခင်ဗျာ။သိန်းတော့2000ကျော်တယ်ခင်ဗျာ။သိန်း2000ကျော်ကကျွန်တော်အားလုံးလူသမားတွေပြန်ပြီးအဲ့တော့ကျွန်တော်လီလာရလို့ရတဲ့ငွေတွေဒါကျွန်တော်ပြန်ပြီးဖို့အစီအစဉ်ထားပါတယ်ခင်ဗျာ။
တွဲချက်မှုတွေအရာကြန့်ရှိနေတဲ့ဆက်ယုံတန်ဖိုးကကြက်သိန်း1000ကျော်ရှိမယ်လို့ခန့်မှန်းရပြီးမယ်။လီလန်တင်ရောင်းချရင်ကြက်သိန်း2000လောက်ရမယ်လို့အာနာပိုင်တို့ကတွက်ဆနေကြတာဖြစ်တယ်လို့လည်းအလုတ်သမားရေးရာရှိနေကြီးဦးသေးကပြောပါတယ်
။အစိုးရမှပြောတာတော့အဲ2000လေးပါလောက်ရမယ်လို့ပြောတာပေါ့နော်။အဲဂျွန်လာလုခလာကအားလုံးကလုတ်သမား900ရောက်ရှိတာပေါ့ဂျွန်လာလုခလာစာရဲ့ကျန်တာတော့လုတ်တော်မှုတီးဘောလုတ်ပိတ်နေတာကြီးတွက်ထားတာရှိတယ်
လီလန်တင်ရောင်းချမှုတွေကိုနောက်လ9ရက်နေ့လောက်မှာစနိုင်မယ်လို့အာဏာပိုင်တို့ကမှန်းထားပေမဲ့အလုတ်သမားတွေကတော့ရော်ကြီးငွေကိုချက်ချင်းလိုချင်နေကြတာပါဒီအပေါ်မှာလည်းဥပဒေချောင်းအရာလုတ်ကန်ရမှာဖြစ်လို့စိတ်ရှည်တီးခံချဖို့အလုတ်ယုံနဲ့အလုတ်သမားဥပဒေစစ်ဆေးရေးဦးစီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးဝင်းရှိန်ကပြောပါတယ
်ခမကြီးကျွန်တော်အော်တိုဘာ9ရက်လောက်ကျွန်တော်မှန်းထားပါဗျာကလေးရောဗျာထုံးတယ်တော့သူတို့ကကျွန်တော်ဥပဒေရှိမှတဲ့သဘောပေါက်သူတို့ကမြန်မာလူချင်တာပေါ့နော်အဲ့မဲ့ကျွန်တော်ကဥရေကြောင့်အလုပ်တဲ့ခါကျကျွန်တော်ကသူ့သက်ဆိုင်ရာအစီအစဉ်ကတော့ဥရေကြောင့်ပဲကျွန်တော်လုပ်လို့ရပါခင်ဗျ လောလောပြီးတော့ပါပြီနော်ကလေးကပြီးတော့ပါပြီသူတို့ကမနေ့ကကျွန်တော်ကတောင်းကျွန်တော်ကကိုယ်မကြီးဆိုမကြောကျွန်တော်ကအကောင့်ပြောတာတောင်းကလေးကသူတို့ခံစားချက်နဲ့ပေါ့ဗျာဒါမျိုးဖြစ်ကြတာပါဗျာဒါကျွန်တော်ရောက်ဥရတာကျွန်တော်ဆောင်ပေးလက်ရှိကြောင်းပြောကြလို့ပါတယ်နော်
လောက်ခလာစာရရှိရေးအတွက်ရန်နှင်းချီတဲ့အလုပ်သမားတွေစက်တမလ16ရက်နေ့ကမာစတာစပို့ဆက်ယုံမှာစုဝေးခဲ့ကြပြီးအာနာပိုင်နုနဲ့ထိတ်တိုက်တွေ့ခဲ့တာကြောင့်ရဲတွေရောအလုပ်သမားတချို့ပါထိခိုက်ဒဏ်ရာရခဲ့ပါတယ်ရှင
်သရချနာခင်ကဘာနိုင်ငံတော်တော်များများမှာတိုင်းရင်းသားတွေရဲ့လူမျိုးစုတွေရဲ့ခွဲထွက်လိုတဲ့ဆန္ဒကိုလက်နက်အင်အားနဲ့ပိပင်တားစီးနေချိန်မှာနှစ်ပေါင်း300နီးပါးအတူနေလာတဲ့ United Kingdom ခေါ်ဗြိတိန်နိုင်ငံကခွဲထွက်မယ်မခွဲထွက်ဘူးဆိုတာကို Scotland လူထုကဆန္ဒမဲနဲ့ဆုံးဖြတ်ခဲ့ကြပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးသောရရှင်ရဲ့သဘောထားအမြင်တွေကိုအခုလာမယ့်စနေနေ့တရားရေးလေလံအစီအစဉ်မှာကြားကြရအောင်ပါခင်ဗျာပါဝင်ဆွေးနွေးလိုတဲ့သောရရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255954fax number 2323255952ဖြစ်ပါတယ်။တရားမပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလူတူစင်ရေးသားပြောကြပြီး MP3 အသံဖိုင်နဲ့ပြပို့နိုင်ကြပါတယ်။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါခင
်ဗျ။အခုည9နာရီတရားလေးလိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့ကိုလည်းကျမတို့ရဲ့သောရရှင်နဲ့အားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါတယ်ရှင်။အခုကတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုပြောပြပေးပါမယ်။မလေးရှားနိုင်ငံကွာလာလမ်ပူမြို့မှာဥပဒေကြောင်းသားတယောက်ကိုအကြီးညိုပြက်စီမှုဆွဲချက်နဲ့ထောင်ဒဏ်တစ်နှစ်ချမှတ်လိုက်ပါတယ်။ဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူတွေကမလေးရှားအစိုးရဟာကိုလိုနီခေတ်ကဥပဒေတွေကိုအသုံးပြုပြီးလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုချိုးနှိမ်နေတယ်လို့စွပ်စွဲပြီးဒီဆုံးဖြတ်ချက်ကိုပြစ်တင်ရှုတ်ချပါတယ်။ဒီအကြောင်းကိုတော့ VOA သတင်းတောက်ကိတ်လန့်ရဲ့သတင်းဆောင်မကိုမတ်ခွန်ညိုကပြန်ပြောပြမှာပါ။
အသက်25နှစ်အရွယ်အဗ်ဒမ်အဒယ်အဗ်ဒူဟာလမ်ဟာပြီးခဲ့တဲ့နှစ်ကအထွေထွေရွေးကောက်ပွဲမတိုင်ခင်နဲ့ရွေးကောက်ပွဲပြီးတဲ့နောက်အစိုးရကိုအကြီးအကျယ်ပြက်စီမဲ့ထုတ်ပြန်ရေးသားချက်တွေအများပြည်သူကိုထုတ်ပြန်ခဲ့တယ်ဆိုတဲ့စွပ်စွဲချက်နဲ့ရုံးတင်ခံခဲ့ရတာပါမဲဆန္ဒပြီးခဲ့ကြပြီးတဲ့နောက်အာဏာကိုနှစ်ပေါင်းများစွာကင်ဆွဲထားတဲ့လက်ရှိအာဏာရပါတီကပဲအာဏာပြန်ရသွားခဲ့ပြီးတဲ့နောက်မှာနိုင်ငံရေးဆွေးနွေးပွဲတစ်ခုမှာသူကပြည်သူတွေရဲ့အာဏာကိုပြန်ရဖို့လမ်းတွေစီထွက်ကြစို့လို့လူတွေကိုပြောခဲ့တဲ့အကြောင်း AP သတင်းမှာဖော်ပြထားပါတယ်။အစိုးရရှင်တွေကသူ့ရဲ့ကြေညာချက်တွေဟာအစိုးရကိုဖြုတ်ချရေးမှာပြည်သူတွေကိုလှုံ့ဆော်ဖို့ရည်ရွယ်ထားတာဖြစ်တယ်လို့အခိုင်အမာပြောပါတယ်။ Adam Adley ရဲ့ရှင်တွေကတော့သူ့ရဲ့ပြောစကားတွေဟာရွေးကောက်ပွဲလိမ်လည်မှုနဲ့ပတ်သက်လို့အများပြည်သူရဲ့စိုးရိမ်ပူပန်မှုတွေကိုသဘောရိုးနဲ့ဖော်ပြခဲ့တာသာဖြစ်တယ်လို့ဆိုပါတယ်။တောက်တာနေမနေ့ပိုင်းတရားရုံးဆုံးဖြတ်ချက်ထွက်လာခဲ့ပြီးတဲ့နောက်အဒမ်အက်ဒလီကသူ့ရဲ့ Twitter စာမျက်နှာပေါ်မှာအပြစ်ရှိကြောင်းလို့ရေးလိုက်ပြီးမတူကွဲပြားတဲ့အတွေ့အမြင်တစ်ခုရှိခြင်းဟာပြစ်မှုကျူးလွန်ခြင်းလို့ကျွန်တော်တို့အစိုးရရဲ့ရှေ့နေမြင်များကသတ်မှတ်ပုံရတယ်လို့ရေးသားခဲ့ပါတယ်။မလေးရှားဒီမိုကရေစီရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ဘာရှီအဖွဲ့ခေါင်းဆောင်မာရီယာချင်းအက်ဒူလာကအဒမ်အက်ဒလီချမှတ်ခံရတဲ့နိုင်ငံတော်အစိုးရကိုအကြီးအကျယ်ပြက်စီမှုဆိုတဲ့ပုံမှာဟာအစိုးရအနေနဲ့သူ့ကိုစန့်ကျင်တိုက်ခိုက်တဲ့ဘလို့စကားမျိုးကိုမဆိုရာဇဝတ်မှုအဖြစ်သတ်မှတ်ထားတာဖြစ်တဲ့အကြောင်းပြောပါတယ
် I think it's sending the message that you know freedom of expression can be criminalized.
အကြီးညိုပြက်စီမှုဆိုတာဟာနေစည်းသတ်မှတ်ချက်မရှိဘဲလွတ်လပ်စွာထုတ်ဖော်ပြောဆိုမှုတွေကိုရာဇဝတ်မှုမြောက်နိုင်တယ်လို့သတင်းစကားပါလိုက်တာပဲဖြစ်တယ်လို့ကျွန်မယူဆပါတယ်။နိုင်ငံတော်ကိုအကြီးညိုပြက်စီမှုဆိုတဲ့ပုံမှန်ကိုကြည့်မယ်ဆိုရင်အတိတ်ဘက်ကအများကြီးကျေပြန့်လွန်ပါတယ်။အစိုးရဘက်ကအကြီးညိုပြက်အောင်လုပ်တယ်လို့မှတ်ထင်တဲ့ဘဲကိစ္စမဆိုအဲ့ဒီဥပဒေနဲ့ညီဆွန်းသွားမှာပါပဲ။နောက်ပြီးနိုင်ငံတော်အကြီးအကျယ်ပြက်စီမှုဆိုတဲ့ပုံမှန်နဲ့ပတ်သက်လို့ဘယ်အချက်တွေဟာအကျုံးဝင်နေဆိုတာမျိုးပြဋ္ဌာန်းထားတာလည်းမရှိပါဘူး
။အတိုက်ခံနိုင်ငံရေးသမားတွေတက်ကြွလှုပ်ရှားသူတွေနဲ့ပညာရှင်တွေပါဝင်မလေးရှားလူမျိုး18ဦးဟာ1948ခုနှစ်နိုင်ငံတော်အကြီးအကျယ်ပြက်စီမှုပုံမှန်နဲ့လောလောဆယ်မှာတရားစွဲဆိုခံနေရပါတယ်။6ယောက်ကတော့စစ်ဆေးခံနေရပါတယ်။ဥပဒေပိုင်းမှာကျေပြန့်ပြီးမရေမရာနိုင်လာတဲ့အဓိပ္ပာယ်ဖွင့်ဆိုချက်တွေအရဘလို့စကားမျိုးမဆိုရာဇဝတ်မှုမြောက်နိုင်တဲ့အကြောင်းဒီမိုကရေစီရေးလှုပ်ရှားသူတွေကပြောပါတယ်။ဥပမာပြောရရင်ဒီလာစောပိုင်းတော့ကမလေးရှားကင်နီသတင်းဝက်ဘ်ဆိုက်ကသတင်းတောက်စူဇန်လွန်းဟာသူရေးသားခဲ့တဲ့သတင်းဆောင်ပါတစ်ပုဒ်ကြောင့်နိုင်ငံတော်အစိုးရကိုအကြီးအကျယ်ပြက်စီမှုဆိုတဲ့ပုံမှန်နဲ့စစ်ဆေးခံခဲ့ရပါတယ်။ နိုင်ငံတော်အစိုးရကိုအကြီးအကျယ်ပြက်စီမဲ့မှတ်ချက်ဖြစ်တဲ့တိုက်ရိုက်စကားတခုကိုသူ့ရဲ့စောင်းပါးမှာထည့်သွင်းရေးသားခဲ့လို့ဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်တုန်းကတော့အစိုးရဟာကိုလိုနီခေတ်ကလေးကတုံးလာတဲ့နိုင်ငံတော်အစိုးရကိုအကြီးအကျယ်ပြက်စီမှုပုံမှန်နေရာမှာလွတ်လပ်စွာပြောဆိုခွင့်ကိုအထောက်ပံ့ဖြစ်စေမဲ့ပိုးပြီးကောင်းမွန်လျော်ကန်တဲ့ဥပဒေတရားနဲ့အစားထိုးဖို့စီစဉ်ထားတဲ့အကြောင်းဝန်ကြီးချုပ်နဂျစ်ရာဇက်ကပြောခဲ့ပါတယ်။အဲဒီနောက်ပိုင်းအစိုးရရှေ့နေချုပ်ကဆိုင်းငံ့ထားတဲ့အမှုတွေအလုံးကိုပြန်ပြီးသုံးသပ်မှဖြစ်တဲ့အကြောင်းစက်တင်ဘာလ9ရက်နေ့မှာကြေညာခဲ့ပါတယ်။ဒီမိုကရေစီရေးလှုပ်ရှားသူမာရီယာချင်းအဒူလာကအစိုးရဟာယူသားမှုရှိရလားဆိုတာတန်တရားရှိတယ်လို့ပြောပါတယ်။အဒမ်အက်လီဟာထောင်ချံချမှတ်ခံရတဲ့ဒုတိယမြောက်ကျောင်းသားဖြစ်ပြီးသူ့အရင်မိုဟာမက်ဆက်ဖွန်အဒနန်ကိုဒီပုံမှန်နယ်ပဲထောင်ချံချမှတ်ထားခဲ့ပါသေးတယ
်။ Given the charge that was imposed on Adam Atli and also previously Safwan
တချို့လှုပ်ရှားသူကျောင်းသားတွေဖြစ်တဲ့အဒမ်နဲ့ဆက်ဖွန်တို့ကိုအခုလိုအမှုဆွဲစီရင်ချက်ချတာတွေကိုကြည့်မယ်ဆိုရင်ဒီမိုကရေစီနီးကြလွတ်လပ်စွာပြောဆိုရေးသားခွင့်ပေးမယ်ဆိုတဲ့အစိုးရရဲ့စကားဟာဘယ်နေရာမှာမှယူသားမှုရှိတယ်လို့တော့ကျွန်မမထင်မိပါဘူးရှင်
။နယူးယောက်ခြေဆိုင်လူခွင့်ရေးလေလာစောင့်ကြည့်နေတဲ့အဖွဲ့ကတော့မလေးရှားအစိုးရဟာဒီမိုကရေစီနီးကြအုပ်ချုပ်ရေးတဲ့အာဏာရှင်ဆန်တဲ့တမတီစနစ်နဲ့အုပ်ချုပ်ရေးမျိုးဘက်ကိုပဲပိုရိပ်နေတယ်လို့တောက်ကြနေတော့ကအမှတ်ချက်ပေးခဲ့ပါတယ်။မလေးရှားအာဏာရညွန့်ပေါင်းအစိုးရအဖွဲ့ဟာ1958ခုနှစ်လွတ်လပ်ရေးရပြီးချိန်ကစလို့အာဏာရယူထားခဲ့တာဖြစ်ပြီးကမ္ဘာသမိုင်းမှာတော့တက်တန်းအကြဆုံးအစိုးရအဖြစ်ရှိနေတာပါပြီးခဲ့တဲ့နှစ်2013ရွေးကောက်ပွဲမှာတော့လက်ရှိအာဏာရပါတီဟာတည်တည်ကလေးပဲကပ်ပြီးတော့အနိုင်ရခဲ့တာဖြစ်ပါတယ်အတန်း FD ကိုတောက်ကြနေကအာမခံနဲ့ပြန်လွှတ်ပေးထားပါတယ်သူ့ရဲ့ရှင်နေတွေကပြစ်မှုထင်ရှားကြောင်းဆုံးဖြတ်ချက်နဲ့ပြစ်ဒဏ်ချမှတ်မှုတွေပေါ်မှာအယူခံဝင်သွားမှာဖြစ်တယ်လို့ပြောပါတယ်ရှင
်မခွန်ညိုပြောပြခဲ့တာပါစနေညနေခင်းအတွက်သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲရှင် VOA ကနေနောက်2နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 kHz 12139လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32kilohertz 9355ရုပ်ကနေဖမ်းယူနားဆင်နိုင်ကြပါတယ်ဒီစီစဉ်မှာဆိုရင်တော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်စနေညချမ်းတိုက်ရိုက်လေးလိုက်အစီအစဉ်လဲဆွေးနွေးကြမှာမို့စောင့်မျှော်နားဆင်ကြရအောင်ပါရှင်အခုကတော့အစီအစဉ်ဆုံးမသက်ခင်ချက်နေသေးတဲ့အချိန်တွေမှာသတင်းအချင်းချုပ်ကိုကိုအောင်အောင်ကကြီးညာပေးပါမယ်
ပြီးခဲ့တဲ့ဇွန်လတုန်းက IS စစ်သည်ကြွားရေအီရန်နိုင်ငံအတွင်းဖမ်းဆီးသွားခဲ့တဲ့တူရကီနိုင်ငံသား49ယောက်အခုခါမှပြန်လွတ်မြောက်လာပြီလို့တူရကီဝန်ကြီးချုပ်ကပြောပါရယ်ဝန်ကြီးချုပ်အမတ်ဒါဗူဒါဂလုကတရားခံတွေအားလုံးစနေနေ့အစောပိုင်းမှာပီကင်းစွာနဲ့တူရကီကိုပြန်ရောက်လာတဲ့အကြောင်းပြောပါရယ်တန်တမန်နေစစ်သားတွေနဲ့ကလေးတွေကိုအီရန်နိုင်ငံမိုဇူးမြို့ကကောင်စက်ဝင်ရုံးကနေဖမ်းဆီးခေါ်ဆောင်သွားခဲ့တာပါအီရန်နိုင်ငံနဲ့11ဒေသကအစ္စလာမစ်စစ်သည်ကြွားတွေကိုဖြိုခွင်းဖျက်ဆီးမဲ့မဟာဗျူဟာမှာမိတ်ဆွေနဲ့မဟာမိတ်တွေကိုအမေရိကန်ပြည်အောင်စုကဆက်ပြီးဥဆောင်သွားမယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောကြားသွားပါတယ်။အဲဒီစစ်သွေးကြွားတွေဟာအီရတ်၊စီးရီးယားနဲ့အရှေ့အလယ်ပိုင်းဒေသတွေကိုကြေကြေပြန့်ပြန့်အန္တရာယ်ဖြစ်နေစေတယ်လို့သမ္မတအိုဘားမားကသူ့ရဲ့သတင်းပတ်စမိန်ကောမှာပြောကြားသွားပါတယ်။ရုရှားလိုလာတဲ့ယူကရိန်းခွဲထွက်ရေးသမားတွေနဲ့ယူကရိန်းအစိုးရတပ်ဖွဲ့တွေကြားဂျာဂန်နေမီထားရှိဖို့ယူကရိန်းငြိမ်းချမ်းရေးဆွေးနွေးပွဲမှာပါဝင်သူတွေကသဘောတူခဲ့ကြပါတယ်။ဆက်ရှင်မိုင်းအကျယ်ရှိတဲ့ဂျာဂန်နေမီထားရှိဖို့လက်နက်ကြီးအမြောက်တွေကိုပြန်ရွှေ့ပေးဖို့ကိုလည်းသဘောတူခဲ့ကြပါတယ်။မင်စ်မြို့မှာကျင်းပတဲ့တတိယကြိမ်တွေ့ဆုံပွဲကိုယူကရိန်းသမ္မတဟောင်းလက်နက်ကူချမာရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေရဲ့ကိုယ်စားလှယ်တွေနဲ့ယူကရိန်းဆိုင်ရာရုရှားသံမတ်မီခေးလ်ဇာရဘော့ဖ်အပါအဝင်ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးကော်မတီကကိုယ်စားလှယ်တွေတက်ရောက်ခဲ့ပါတယ
်။သတင်းချင်းချုပ်ကိုကိုအောင်အောင်ကြီးညာပေးခဲ့တာပါရှင်။ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကတော့မတ်ဆွမုံဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျူဂီလ်ဖြစ်ပါတယ်ရှင်။ကျမကသင်္ကီထိုက်ပါ။ VOA American တန်ညနေဖက်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ7925ရုပ်ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။နောက်2နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါ။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေတော်မူကြပါစေရှင်။
This program has come to you from the Voice of America, Washington.